ကရင်မြို့ရာစီယုံကအန်ယူနဲ့မြန်မာစစ်သားတို့ကြားစစ်ရေးတင်းမာနေတဲ့ကရင်ပြည်နယ်ဖာပေါ်မြို့နယ်မှာအိမ်တချို့မီးလောင်ပျက်စီးမှုအတွက်အပြန်အလှန်ဆွတ်ဆွဲနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။စစ်ရေးတင်းမာနေတဲ့ဖာပေါ်မြို့နယ်ကမဲဝံကျေးရွာမှာနေအိမ်တချို့မီးရှို့ဖျက်ဆီးခံခဲ့ရကြောင်းကအန်ယူနဲ့ဒေသခံတွေကပြောဆိုလိုက်ကြတာပါ။တနင်္ဂနွေနေ့ညကမီးလောင်မှုတွင်နေအိမ်တချို့ပျက်စီးသွားကြောင်းလဲဖာပေါ်မြို့နယ်ကရင်လူငယ်အဖွဲ့ကစောကျော်လင်းဦးကပြောပါတယ်။
မဲဝံတဲမှာတော့လောလောဆယ်တော့ဒီ24ရက်နေ့မှာမီးရှို့ခံတယ်။ဒီရွာထဲမှာမီးရှို့ခံတယ်ဒါပေမဲ့အကုန်လုံးတော့မဟုတ်ဘူး
။ဖာပေါ်မြို့နယ်နဲ့ဆက်ဆက်နေတဲ့ KNU သထုံခရိုင်တွင်းမှုဘဒူမန်းစုမြစ်ကလည်းမဲဝံကျေးရွာကနေအိမ်တချို့ဇန်နဝါရီ24ရက်နေ့ညပိုင်းမှာမီးရှို့ခံရကြောင်းပြောဆိုသားပြီး KNU ဖာပေါ်ခရိုင်တပ်မှန်ကပြောရေးဆိုခွင့်ရှိသူဘဒူမန်းမန်းကတော့ဒေသခံမြန်မာစစ်သားရဲ့လက်ချက်ဖြင့်ဆွတ်ဆွဲထားပါတယ်။သမရသတင်းမှပြန်ကြားရေးဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စွန်မင်းထွန်းကတော့ဆွဆွဲချက်ဟာမမှန်ကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာညင်းဆူလိုက်ပါတယ
်။ဟာပုံမဲဝိုင်းဘက်မှာမီးကျို့ခါရတယ်ဆိုပါလိကျွန်တော်ပြောသလိုပဲဆွဆွဲချက်ကြီးကျွန်တော်တို့အခန်းတွေတိုးချဲ့တယ်လို့ဓာတ်တွေလုတ်တယ်လို့ဆိုတာဒီဘက်မှာဖြစ်နေတဲ့ဟာဒီတရားသာတအကျိုးစီးပွားနဲ့ပတ်သက်ဖြစ်နေတဲ့ဟာဒီလဲတမဟာငါတစ်ခုရဲ့ကျွန်တော်တို့ဖြစ်နေတာဖြစ်တယ်။ဒီဟာတွေဒီလက် KNU အတွင်းထဲမှာကိုပဲသူတို့ပြည်ပြည်သားဖြစ်တယ်ဘာကြောင့်ဖြစ်တယ်ဆိုတာဒီဟာတွေကိုအမျိုးမျိုးဆွဆွဲနေတာဖြစ်တယ်
ဆက်တွေ့ရခဲ့တဲ့နေမည်ဖြစ်တာကြောင့်မိလာမှုဖြစ်ပွားရတဲ့အကြောင်းရင်းနဲ့ထိခိုက်ပျက်စီးမှုအတိအကျကိုတော့သီးခြားသိပြလို့မရပါဘူးမိလာမှုဖြစ်ခဲ့တဲ့ကျေးရွာကဒေသခံများစုကတော့ KNU တပ်မှငါတပ်ဖွဲ့တွေနဲ့မြန်မာစစ်သားကြားတိုက်ပွဲတွေကြောင့်ဒေသဆံပိုင်းကလေးကဘေးလွတ်ရာတန်းချောင်းနေကြကြောင်းလဲနှိစက်သူတွေကပြောပါတယ်ကရင်ပြည်နယ်ဖာပေါ်မြို့နယ်နဲ့ပဲခူးတန်းကြောက်ကြီးမြို့နယ်ကပြည်ပခန့်တွေကြောင့်ဒေသခံတွေချုပ်ထိခိုက်တိုက်စုံမှုတွေရှိနေတယ်လို့4000ကျော်နေရဆော့ခွာတန်းချောင်းနေရပါတယ်ဒေသခံတွေထိခိုက်နစ်နာနေရတဲ့အထိပြည်ပခန့်တွေကြီးထွားလာနေတာကိုဖြေရှင်းဖို့ KNU ကုစရယ်ဖွဲ့တွေကမြန်မာစိုးရတပ်မတော်တို့နဲ့ဆွေးနွေးညှိနှိုင်းဖို့လဲစီစဉ်နေကြပါတယ်။ KNU နဲ့မြန်မာငြိမ်းချမ်းရေးကော်မရှင် NRPC တို့ကြားအကျိုးညှိနှိုင်းမှုတွေလုပ်နေပေမဲ့တွေ့ဆုံမဲ့ရက်ကိုအတိမပြုတ်နိုင်သေးကြောင်းလဲ KNU ကပြောဆိုထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။